မြန်မာနိုင်ငံတွင်ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုပွန့်ပွန့်လင်းလင်းထောက်ခံကူညီပြီးစစ်ကောင်စီလုပ်ရတဲ့ကိုပြင်းပြင်းထန်ထန်ဝေဖန်တာမှာတောင်ကိုရီးယားနိုင်ငံဟာဒေသရင်းဦးဆောင်မှုယူထားတယ်လို့မြန်မာလူ့အခွင့်အရေးဆိုင်ရာကုလအထူးကိုယ်စားလှယ်တော်မင်ဒရူးစ်ကပြောပါတယ်။ကုလအထူးကိုယ်စားလှယ်တော်မင်ဒရူးတောင်ကိုရီးယားကို9ရက်ကြာခီးစဉ်လာရောက်မယ်ဆိုတာတောင်ကိုရီးယားနိုင်ငံရဲ့ဌာနကလည်းထုတ်ပြန်ထားပါတယ်။တောင်ကိုရီးယားဟာအာရှပစိဖိတ်ဒေသဒီမိုကရေစီရေးဦးဆောင်မှုအခမ်းအနားအရမြမအကျက်တဲကိုဖြည့်ရှင်းပေးနိုင်မှုသူ့အနေနဲ့ဆွေးနွေးဖို့ရှိတယ်လို့ကုလအထူးကိုယ်စားလှယ်ကသူ့ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။လာမယ့်နိုဝင်ဘာ16ကနေ21ရက်နေ့ထိတောင်ကိုရီးယားနိုင်ငံကိုသွားမှာလို့လည်းဆိုပါတယ်။အဲ့ဒီမှာတော့အစိုးရတာဝန်ရှိသူတွေကုလအရာရှိတွေနိုင်ငံရေးမူဝါဒဆိုင်ရာကျွမ်းကျင်သူတွေအရက်ဖက်အဖွဲ့အစည်းတွေအပြင်တောင်ကိုရီးယားရောက်မြန်မာလူမျိုးတွေနဲ့မြမပြည်တွင်းရင်းနှီးမြှုပ်နှံကြတဲ့တောင်ကိုရီးယားလုပ်ငန်းကိုယ်စားလှယ်တွေကိုလည်းတွေ့ဆုံမယ်လို့ထုတ်ပြန်ထားပါတယ်ရှင်။